'cause it only serves to make me more determined to achieve my final goal.
Having nothing fancy, right, in life, compared to, you know, the more privileged countries, you do have
view of the state. When you're in the country, you can see the state of the state. 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 နေဆက်ကြဝလာစသဖြင့်ကဘာတွေရှိကြသလဲဒီမိကုံးတွေဟာခဏအထိပါပဲတဘာဝနဲ့ပတ်သက်လို့တာမန်လူတွေမေးနေကြတဲ့မိကုံးတွေပါကျမတို့လူသားတွေဘယ်ကစားခဲ့ကြသလဲကျမတို့ကဘာဂျိုကြီးတခုတည်းတက်ရှိရှိတာလားဒီမိကုံးတွေဟာကျမအတွက်တိတ်ကိုတိလို့တဲ့ဆန္ဒပြင်းပြလှပါတယ
်အဲ့ဒါကတော့ NASA ကအမေရိကန်အာကာသစူဇန်လေးလာရေးဌာနရဲ့ကြောက်တက်ခေါ်ကယ်လီဖိုးနီးယားစစ်မှုတက္ကသိုလ်မှ JPL လို့တူကောက်ခေါ်တဲ့Jet Propulsion Laboratory ဌာနမှာအင်္ဂါဂျိုကိုလွတ်တင်ဖို့စီစဉ်ရှိတဲ့ Mars Helicopter Project ကိုဦးဆောင်နေသူမြန်မာအမျိုးသမီးမတ်မီမီအောင်ပဲဖြစ်ပါလေ။သူဟာ JPL ဌာနမှာထူးခြားတဲ့အမျိုးသမီး14ဦးနဲ့တဦးအပါအဝင်ဖြစ်ပြီးတော့သူ့အကြောင်းကိုအခုလိုဌာနရဲ့ website မှာဗီဒီယိုမှာဖော်ပြထားတာဖြစ်ပါလေ။ JPL ဌာနမှာအမျိုးသမီးထူးခြားသူ14ဦးလို့ရှိရမှာအာရှနိုင်ငံကမြန်မာအမျိုးသမီးမတ်မီမီအောင်အပါအဝင်ဗီယက်နမ်ကလျှစီးပြေးဒုက္ခသည်ဖြစ်အမေရိကန်ကိုရောက်ခဲ့သူမယ်လနီချောင်းခမာနီလက်ချက်ကြောင့်ဖခင်ဖြစ်သူဆုံးရှုံးခဲ့သူကင်ဘောဒီးယားနိုင်ငံသူခနာရာအလက်စ်နဲ့ဗီယက်နမ်မှာဆေးကုမျိုးကြဆုံးပြီးအင်ဒိုနီးရှားဒုက္ခသည်စခန်းမှာတစ်နှစ်နေထိုင်ခဲ့ရာကလျှစီးပြေးဒုက္ခသည်ဖြစ်ရောက်ရှိလာတဲ့ဟေဒီဟာမန်အဆရှိတဲ့အရှိတောင်အာရှကစီးပြေးဒုက္ခသည်တွေလည်းပါဝင်တာတွေ့ရပါတယ်လကဘာကိုတွားရောက်ဖို့စ조사ခဲ့တဲ့ခီးစဉ်တွေမှာခီးစဉ်ကိုထိမ့်ချုပ်တဲ့စက်ခန်းတွေမှာအမျိုးသမီးတွေပါဝင်မှုကတိတာစွာနှစ်ပါခဲ့ပြီမလို့လေခုလိုရှေ့ဆောင်အမျိုးသမီး14ဦးတို့ရုပ်ပုံနဲ့တကွသူတို့ရာထူးတာဝန်တွေထားဆောင်နေတာကိုမြင်တွေ့ရခြင်းအဖြစ်အာကာသစူဇန်လေးလာမှုမှာရှေ့တန်းကပါဝင်လာတဲ့ဒီအမျိုးသမီးတွေရဲ့ပုံရိပ်တွေဟာအားကျစရာကောင်းတယ်လို့ဆိုရမှာပါစကြဝဠာကြီးမှာမစူးစမ်းမရှာဖွေရသေးတဲ့နေရာတွေကိုရှာဖွေရမှာအခုလိုညာရေးထက်မြက်ထူးကျွန်းပြီးအားကျစရာကောင်းလာတဲ့အမျိုးသမီး14ဦးကိုကြည်ကျင်အားဖြင့်ကမ္ဘာထွန်းကနိုင်ငံအမျိုးမျိုးကလာခဲ့ကြပြီမလို့လေကောင်းကင်မြေကြီးရဲ့အမခန်းဘွေရာကိုလေ့လာစူးစမ်းတဲ့အရေးအသွေးမှာတော့သူတို့တွေဟာအားလုံးတူညီကြတာတွေ့ရတယ်လို့လေ JBL ရဲ့အဖွင့်စာမျက်နှာမှာဖော်ပြထားပါတယ်မြန်မာအမျိုးသမီးမမီမီအောင်ကတော့အမေရိကန်အာကာသစူဇန်လေးလာရေးဌာန NASA မှာ JPL ရဲ့ Autonomous System ဌာနမှာလက်ထောက်ညွှန်ကြားရေးမှူးတူလည်းဖြစ်ပါတယ်။လောလောဆယ်သူဟာ Mars အင်္ဂါဂျိုကိုစူဇန်လေးလာရာမှာတုံးနိုင်တဲ့ Mars Helicopter စီမံကိန်းမှာ Manager တူလည်းဖြစ်ပါတယ်။သူကအမေရိကန်ပြည်ထောင်စုမှာမွေးဖွားခဲ့ပြီးမိဘတွေကတော့သင်္ချာပညာရှင်နဲ့အစားအစာဆိုင်ရာဓာတုပညာရှင်တွေဖြစ်ခဲ့ပါတယ်။သူတဲ့နှစ်ခွဲအရွယ်မှာ1980ခုနှစ်ဖြစ်တဲ့စီအနာသိမ့်ပြီးရှစ်နှစ်ကြာမှမြန်မာနိုင်ငံကိုမိသားစုပြန်ခဲ့ရမှာထိုစီမြန်မာနိုင်ငံမှာဒီမိုကရေစီခွင့်ရခေါင်းပါကစီရင်မွေးတည်ပြီးလူခွင့်ရချိုးဖောက်မှုတွေဖြစ်ပွားနေတာလည်းဖြစ်ပါတယ်။ဒါကြောင့်မလို့သူတို့မိသားစုနေခဲ့ရတဲ့ဘဝနဲ့ပတ်သက်လို့အခုလိုသူကဗီဒီယိုမှာပြောပြခဲ့ပါတယ
်။ Life in Burma Myanmar now called is very different. There were just very few things.that were available to regular families.
မြန်မာနိုင်ငံမှာနေထိုင်ခဲ့ရတဲ့ဘဝကတိတ်ကိုကွာခြားပါတယ်။တာမန်မိသားစုတွေတက်နိုင်တဲ့ပစ္စည်းကလည်းရှားပါတယ်။ကျမနေခဲ့တာကရိုးရိုးအိမ်ပါပဲ။ကျန်းပြင်ကတမန်တလင်းဖြစ်ပြီးတော့အိမ်ရှိမှာရေတွင်းနဲ့ပါ။ကျမတို့စီမှာ TV မရှိပါဘူး။ Radio ဆိုလဲကိုဖွင့်ချင်တိုင်းဖွင့်နားထောင်လို့မရပါဘူး။တချို့ရက်တွေတချို့အချိန်တွေကျမကိုနားထောင်ချင်တာတွေကိုနားထောင်ခဲ့ရပါတယ
်။အကျက်တဲတွေကြားကသူအသက်17နှစ်အရွယ်မှာမိဘနှစ်ပါးဟာမလေးရှားတက္ကသိုလ်မှာအလုပ်ရခဲ့ကြရာကသူကိုမလေးရှားရှိအင်္ဂလိပ်ကျောင်းတစ်ကျောင်းကိုပို့နိုင်ခဲ့ပြီးမမီမီအောင်ဟာစာကျူးစားခဲ့တဲ့အတွက်ကြောင့်လေမိဘတွေကသူအသက်16နှစ်မှာသူ့ကိုအမေရိကန်ပြည်ထောင်စုကိုပို့ခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာသူဟာအီလီနိုယ်တက္ကသိုလ်မှာ1988ခုနှစ်ကသိပ္ပံပွဲရခဲ့ပြီး1990ခုနှစ်မှာတော့ကျက်စစ်အင်ဂျင်နီယာမဟာသိပ္ပံပွဲကိုရရှိခဲ့တာဖြစ်ပါတယ်။အင်္ဂါဂျိုဘော်မှာစူးစမ်းလေ့လာဖို့2020မှာလွတ်တင်မဲ့ဂျိုဘော်သွားယင်တွေမှာမောင်းတူမဲ့ဒရုန်းယင်အမျိုးအစားကိုတပါတီပို့ဆောင်ဖို့ NASA ကပြင်နေတဲ့အဖွဲ့မှာသူကဦးဆောင်နေတာဖြစ်ပါတယ်။ သူတို့ဖွဲ့အစည်းနဲ့2020မှာအင်္ဂါဂျိုကိုလွှတ်တည်မဲ့ Rover Cars စစ်ရုပ်ရင်းနဲ့အတူ MSH လို့ခေါ်တဲ့ Mars Scouting Helicopter မောင်းသူမဲ့ drone ရင်ကိုထည့်ပေးဖို့စီစဉ်နေတဲ့အကြောင်းကို2015ခုနှစ်ကကောက်တက်တက္ကသိုလ်ကကြီးမှုတဲ့ရှင်းလင်းပွဲမှာသူကအခုလိုတင်ပြသွားခဲ့ပါတယ
် It's going to scout ahead of a planetary surface rover to provide high resolution aerial images. Okay, so the thought is for a high resolution camera to complementary to a rover, you know, be able to fly far ahead of the rover to get high
resolution. အင်္ဂါဂျိုမျက်နှာပြင်မှာသွားနိုင်တဲ့ rover ရင်းလေးလေ့လာဖို့ထွက်ခင်မှာမောင်းသူမဲ့ drone ရင်ကသူ့မှာတက်ထားတဲ့ကင်မရာနဲ့ကောင်းကင်ဓာတ်ပုံတွေရိုက်ပို့ပြီးကြိုတင်ပြီးတော့စူးစမ်းပေးမှာပါ။မောင်းသူမဲ့ drone ရဟတ်ရင်ကကြိုပြန်တမ်းပြီးပို့ပေးတဲ့ပုံတွေကိုရိုဘာမှာရှိတဲ့ဆက်ကစစ်ဆေးပြီးတော့သိပ္ပံအချက်လက်တွေရယူဖို့ဘယ်နေရာကိုဘယ်အချိန်မှာဘာသုတေသနအတွက်သွားတင်နေဘယ်နေရာကိုတော့မသွားတင်ဘူးဆိုတာကိုဆုံးဖြတ်နိုင်မှာဖြစ်ပါတယ်။အခုလိုသိပ္ပံဆိုင်ရာလေ့လာရေးအတွက်ရောစူးစမ်းစစ်ဆေးမှုတွေအတွက်ပါအကောင်းဆုံးဖြစ်အောင်လုပ်ပေးနိုင်မှာပါ
။အင်္ဂါဂျူပေါ်မှာလွန်ခဲ့တဲ့9နှစ်ကစူးစမ်းလေ့လာဖို့စက်ရုပ်ရင်းတွေကို NASA ကလွှတ်တင်ခဲ့ပြီးဖြစ်တဲ့အတွက်ကြောင့်လေသူတို့တီထွေးနေတဲ့မောင်းသူမဲ့ drone ရင်ဟာအင်္ဂါဂျိုကိုစူးစမ်းလေ့လာရမှာစစ်ရုပ်ရင်းကိုအထောက်အကူပြုစေမယ့်အကြောင်းလဲ NASA သိပ္ပံပညာရှင်ဒေါက်တာဗဒေရာတင်က VOA ကိုရှင်းပြခဲ့ပါတယ
်။လွန်ခဲ့တဲ့9နှစ်လောက်ကအင်္ဂါဂျိုပေါ်ကို Curiosity လို့ခေါ်တဲ့ကားစစ်ရုပ်ကလေးတစ်ခုကိုတင်လိုက်ပြီးတော့အောင်မြင်စွာအဲ့ဒီပေါ်မှာအလုံးလုံးနိုင်ခဲ့ပါတယ်။လောလောဆယ်ရှိ Curiosity ဆိုတဲ့ robot စစ်ရုပ်ကလေးကစမ်းပြီးတော့တွားနေရတဲ့အခါကျတော့အချိန်ကုန်ပြီးတော့လို့အပ်တဲ့သိပ္ပံအချက်လက်ကိုမရနိုင်ဘူးဖြစ်နေ။ဒါကြောင့်စိတ်ယုတ်ကလေးသိပ္ပံအချက်လက်စုဆောင်မှုအတွက်ကိုစပြီးတော့လှိမ့်ပြီးတော့မမောင်းခင်မှာလေထဲမှာပြန်ပြီးကင်းထောက်တဲ့လေမြန်လေးတစ်ခုလွတ်လိုက်လို့ရှိလို့ရှိရင်ပိုကောင်းမယ်ဆိုတဲ့အစီအစဉ်ရှိခဲ့ပါတယ်။အဲ့ဒါ1990လောက်ကျေက NASA ကနေပြီးတော့ဒီကင်းထောက်လေမြန်လေးတွေကိုပြန်ဖို့အတွက်စီစဉ်ရောဒီဇိုင်းရောအမျိုးမျိုးလုပ်ခဲ့တယ်။ဒါပေမဲ့မလုပ်ဖြစ်ခဲ့ဘူး။အဲ့တော့2020အင်္ဂါဂျိုစိတ်ယုတ်ယင်ကလေးပေါ့နော် Mars 2020 Rover Mission လို့နာမည်ပေးထားတဲ့အဟုပြစ်တင်မှာဖြစ်ပါတယ်။အဲ့ပြစ်တင်တဲ့အခါကျတော့အခုဘာလုပ်ထားလဲဆိုတော့ NASA နေပြီးတော့ MHS Mars Scouting Helicopter ပေါ့နော် MSH ဆိုတဲ့ဟာကိုတွဲပြီးတင်ဖို့အတွက်ဒီ NASA Jet Propulsion Laboratory ဆိုတဲ့နေတော့အာကာသသိပ္ပံဌာနကွဲရနေပြီးစူးစမ်းနေပါတယ်။ Mars Helicopter ဖနက်ထည့်တဲ့ဘူးအရွယ်လောက်ပဲရှိပြီးတော့သူကနှစ်ပေါင်လောက်ပဲလေးတယ်။ဒီနေ့ကို3မိနစ်လောက်ပဲပြန်တန်းချိန်ရှိတယ်တနည်းကိုမိုင်ဝက်တာတာခီးလောက်ပဲရောက်နေနဲ့ဒီဟဲလီကော်ပတာလေးကိုသူတို့အခုဒီဇိုင်းလုပ်ပြီးတော့ဆင်ပြီးတော့စမ်းနေတာအောင်မြင်နေပါပြီဒီဟဲလီကော်ပတာကို2020မှာ Mars 2020 robot ကားစက်ရုပ်ကလေးနဲ့သိပ္ပံအချက်လက်တွေကိုပို့ပြီးတော့မြန်မြန်ဆန်ဆန်တိုင်းနိုင်အောင်ဖွင့်လိုက်တာဖြစ်ပါတယ်လွန်ခဲ့တဲ့10နှစ်လောက်ကလွတ်ခဲ့တဲ့ကားလေးနှစ်ဆင်းရှိပါသေးတယ်အဲ့ဒီဇင်းဟာဆိုလို့ရှိရင်တဲတဲ့နှစ်ပြီးတော့ဖုန်လေးတက်ပြီးလုံးဝတုံးလို့မရတော့ဘူးနောက်ဒီဇင်း Curiosity နဲ့လုံနေပါတယ်အဲ့တော့အဲ့ဒါမျိုးမဖြစ်အောင်လို့တဲရှိသလားကြောက်ရှိသလားဆိုတဲ့ဟာကိုဒီဟဲလီကော်ပတာလေးကအရင်သွားကြည့်နိုင်တယ် Curiosity ကအခုဒီဆက်စုတုံးပဲတိတ်ပန့်အချက်လက်တွေပြဿနာအဝေးမသွားနိုင်တောင်ဆန်းဆန်းမြောက်ဆန်းဆန်းနဲ့သွားရတာလေအဲ့တော့ဒီကင်းတောက်လေမြန်လေးရှိတယ်ဆိုလို့ရှိရင် तू က scouting အရင်လုပ်နှင့်မှာပေါ့နော်လိုက်ကြည့်လိုက်ကြည့်ပြဒီနေရာမှာကြောက်ရှိတယ်ဒီနေရာမှာကြောက်တုံးရှိတယ်ဒီကြောက်တုံးကြီးအပြင်စိတ်ဝင်စားဖို့ကောင်းတယ်ဒါကိုလေ့လာမလားဆိုချက်ချင်းဆုံးဖြတ်ဆုံးဖြတ်ပြီးလို့ရှိရင် target direction ပေးလိုက်လို့ရတယ်ဆိုတော့ဟိုသိပ္ပံအချက်လက်တွေစုဆောင်ဖို့အရန်ညံသွားလိမ့်မယ်ပေါ့နော
်အင်္ဂါဂျိုပေါ်မှာလေ့လာဖို့2020မှာ NASA ကလွှတ်တင်တဲ့ Rover Robot စစ်ရုပ်ရင်း Mission နဲ့အတူမမီမီအောင်ဦးဆောင်တဲ့ MSH ကို Mars Helicopter Project ရဲ့ Mars Scouting Helicopter ဆိုတဲ့မောင်းသူမဲ့ drone ရင်းကိုအတူစေလွတ်နိုင်တဲ့အလားအလာလေးရှိတဲ့အတွက်ကြောင့်လေကောင်းကင်တမှုကျေကိုဆွလဲမလွတ်စဒန်းရမြည်သည်ဆိုတဲ့သူရစကားဟာမြမမျိုးသမီးတူရဲ့အာကာသအောင်မြင်မှုကိုဖော်ကျူရာရောက်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူမြတ်ကန္တာကိုနှီးကုန်းချုပ်အပ်ပါလိမ့်ရှင
Not enough.